ပြည်ပရောက်ထင်ရှားတဲ့တရုတ်အတိုက်ခံတဦးဖြစ်တဲ့ခေါင်းရှီရဲ့ဇနီးနဲ့သမီးတို့ကိုထိုင်းနိုင်ငံမှာလွှဲမှုကြီးကြပ်ရေးဆွဲချက်နဲ့ထိမ့်သိမ်းထားကြောင်း AP သတင်းမှဖော်ပြပါတယ်။သူတို့ရဲ့နာမည်တွေသုံးပြီးလေးစိတ်တွေဇင်ကန်ဟိုတယ်တွေနဲ့ဘန်ကောက်ကတရုတ်တန်ရုံတို့ကိုဘုံခွဲမဲ့ဆိုတဲ့ချိချောက်မှုတွေလည်းဇက်တိုက်ထွက်ပေါ်ခဲ့ပြီးအခုလိုထိမ့်သိမ်းခံထားရတာဖြစ်ပါတယ်။ဘုံခွဲချင်းချမှုတွေမလုပ်ခဲ့ဘူးလို့ဆွဆွဲခံထားရတဲ့မိသားစုကပြောပါတယ်။တဲချောင်လှူရှားသူတွေနဲ့ဘာသာရေးလူနည်းစုတွေကိုအကာအကွယ်ပေးရမှာထင်ရှားကြွကြတဲ့တရုတ်လူအခွင့်ရေးရှိနေတဲ့အတိုက်ခံကောင်းဆောင်ခေါရှိရဲ့တပ်ဖြစ်သူခေါင်ဖန်းကအခုလအစောပိုင်းတုန်းကထိုင်းနိုင်ငံကိုရောက်လာခဲ့ချိန်မှာသူ့အပေါ်ဘုံခွဲမှုနဲ့ဆွဆွဲခံရတာဥရောပသမဂ္ဂ EU ရဲ့ခီးသွွားခွင့်ပိတ်ပင်ထားတဲ့နာမည်ပြည့်အစင်းမှာထက်သွင်းခံခဲ့ရတာတွေကိုမသိခဲ့ရဘူးလို့လည်း AP သတင်းဌာနကပြောဆိုထားပါတယ်ရှင်။